ထိုင်းဆိုရအနေနဲ့မြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံနေတာတွေကိုရပ်တန့်ပြီးဒုက္ခသည်တွေကိုကူညီပေးဖို့လူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းလိုက်ပါတယ်မြန်မာစစ်ကောင်စီဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆက်အနာသိမ်းချိန်ကစပြီးသူတို့ရဲ့အာဏာတည်မြဲဖို့ခုပြည်သူတွေကိုရက်ဆက်ချမ်းကြုတ်တဲ့လုပ်ရက်တွေကိုနှီးမျိုးစုံနဲ့ဆက်လက်ကျူးလွန်နေတယ်လို့ဒီ APHR အဖွဲ့ကထောက်ပြထားပါတယ်အခုလိုမြန်မာစစ်တပ်ရဲ့ဖက်စီနှိမ့်ဆက်မှုတွေကနေလွတ်မြောက်အောင်အိန္ဒိယနိုင်ငံတွေကိုထွက်ပြေးလာကြတဲ့သူဒုက္ခသည်တွေနဲ့ခိုလုံခွင့်ရှောက်ထားသူတွေကိုထိုင်းအာဏာပိုင်တွေအနေနဲ့အကူအညီပေးဖို့ကလည်းဒီနေ့ဇန်နဝါရီ26ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ DAPHR အဖွဲ့ညင်ညာချက်မှာတောင်းဆိုထားပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိုင်းစီဦးစီးချုပ်ဗိုလ်ချုပ်ကြီးချလပောင်းစရိဆဝါတို့ပြီးခဲ့တဲ့ဇန်နဝါရီ20ရက်နေ့ကရခိုင်ပြည်နယ်တန်တွဲမြို့ငပလီမှာတွေ့ခဲ့ကြပြီးတဲ့နောက်အခုလိုတောင်းဆိုချက်ထွက်လာတာပါ။ထိုင်းစစ်တပ်နဲ့အစိုးရအနေနဲ့စစ်ကောင်စီနဲ့ဆက်ဆံခြင်းအဖြစ်လူသားမျိုးနွယ်တွေပေါ်ရာဇဝတ်မှုတွေနေစင်နေမြကျူးလွန်နေတဲ့သူတွေကိုထိုင်းစစ်တပ်ဟာအားပေးထောက်ခံရရောက်ပြီးဘယ်ပထဝီနိုင်ငံရဲ့အကျိုးစီးပွားကမှဒါကိုတရားမျှတတယ်လို့ပြောနိုင်မှာမဟုတ်ဘူးလို့ APHR အဖွဲ့ရဲ့ပူတွဲကထားလည်းဖြစ်တဲ့ Charles Sandiego ကဒီကြေညာချက်ထဲမှာပြောလိုက်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဟာအချက်၅ချက်ပါတဲ့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုဂရုမစိုက်တဲ့အတွက်ဘေးအာဆီယံနိုင်ငံမှာမြန်မာစစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးမထားသင့်ဘူးလို့လည်းချားဆန်ဒီယေဂိုကဆက်ပြောခဲ့ပါတယ်ခင်ဗျာ